လက်ရှိမြန်မာနိုင်ငံကအသွင်ကူးပြောင်းရေးဖြစ်စဉ်ဟာတိုးတက်မှုမရှိသလောက်နှေးကွေးနေပြီးအမေရိကန်ပြည်ထောင်စုနိုင်ငံသားရဲ့မူဝါဒအတွက်လောလောဆယ်ပုံစံတစ်ခုလိုဖြစ်လာတဲ့အရာကတော့2015အပြီးဘာတွေဆက်ဖြစ်လာမလဲဆိုတဲ့ကိစ္စပါလို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးဟောင်းကတ်ကမ်ဘဲကပြောကြားပါတယ်
And whether there will be changes that will allow Aung San Suu Kyi to participate andwhether she would be prepared if that does not take place to participate
ဒီကဘယ်မှာပါဖြစ်လာမလဲဒေါ်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်ခွင့်ရမလားမရခဲ့ရင်ဒီဖြစ်စဉ်ကိုဒေါ်ဆန်းစုကြည်ကဒီလိုပဲအားပေးထောက်ခံနေဦးမလားစတဲ့မေးခွန်းတွေအပြင်အမေရိကန်လွှတ်တော်အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ထိတွေ့ဆက်ဆံရေးမူဝါဒကိုဘယ်လိုသုံးသပ်ဆောင်ရွက်ကြမလဲဆိုတဲ့မေးခွန်းတွေဖြစ်ကြောင်းမစ္စတာကမ်ဘဲပြောတော်တာဖြစ်ပါတယ်မစ္စတာကတ်ကမ်ဘဲဟာမြန်မာနိုင်ငံကိုထိတွေ့ဆက်ဆံရေးအတွက်အမေရိကန်အစိုးရမူဝါဒချမှတ်ဆောင်ရွက်ရာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့အတူရှေ့တန်းကပါဝင်ခဲ့သူဖြစ်ပါတယ်။အရင်ကအမေရိကန်ပြောင်းစုအနေနဲ့ပိတ်ဆို့အရေးယူမှုတွေအများဆုံးလုပ်ခဲ့တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာထိတ်ဆုံးကပါဝင်ခဲ့ပြီးပြန်လည်ဖြေလျှော့ရာမှာလည်းအမြန်ဆုံးနိုင်ငံကမြန်မာနိုင်ငံဖြစ်နေတယ်လို့သူကပြောပါတယ်။ဒါကြောင့်အမေရိကန်မူဝါဒအောင်မြင်မှုရှိမရှိစမ်းစစ်ဖို့ဒီအချိန်ခါဟာတင့်လျော်တဲ့အချိန်ပါပဲလို့လည်းStemsom Center ဆွေးနွေးပွဲမှာ Mr. Kakambe ကပြောပါတယ
် But as the president arrives in literally just a couple of months I think the trip that he will make this time is quite different than the trip he made 3 years ago
American သမ္မတ Barack Obama အနေနဲ့နှစ်လအတွင်းမြန်မာနိုင်ငံကိုခီးထွက်တဲ့အခါလွန်ခဲ့တဲ့3နှစ်ကသူ့ရဲ့ပထမခီးစဉ်နဲ့လုံးဝမတူတော့ဘဲမေးခွန်းထုတ်စရာတွေအများကြီးရှိနေပါတယ်မြန်မာနိုင်ငံကအဓိကနိုင်ငံရေးခေါင်းဆောင်တွေကြားနိုင်ငံရေးရည်တည်မှုအားပြိုင်မှုတွေကိုတွေ့ရမှာဖြစ်သလိုသူတို့အချင်းချင်းဘလို့ဆက်ဆံရေးနဲ့နားလည်မှုတွေရှိနေကြတယ်ဆိုတာကိုလည်းမေးခွန်းထုတ်เสียဖြစ်နေပါတယ်လို့သူကပြောပါတယ်။လာမယ့်ရသက်တပတ်အနေငယ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဥပမာကအမေရိကန်မူဝါဒတွေကိုချပြတောင်းဆိုတဲ့အခါမှာသူ့အနေနဲ့ရိုဟင်ဂျာမွတ်စလင်အရေးကိုအပြုသဘောထောက်ပြပြောဆိုတာတွေကိုမြင်တွေ့လိုပါတယ်လို့လည်းမစ္စတာကတ်ကံဘဲကပြောပါတယ်။အမေရိကန်ပြောင်းစုအတွင်းမြန်မာနိုင်ငံမူဝါဒချမှတ်ရာမှာအရင်ကအမေရိကန်လွှတ်တော်ကအများဆုံးဆောင်ရွက်ခဲ့ပြီးအခုအခါမှာသမ္မတအိမ်ဖြူတော်နဲ့အစိုးရအဖွဲ့ကမူဝါဒတွေချမှတ်နေတာဖြစ်ကြောင်းမြန်မာနိုင်ငံကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်အခုအခါမှာတန်တရားရှိပြီးစိုးရိမ်မှုများနေတာကလည်းအမေရိကန်လွှတ်တော်ကထိတ်တန့်အမှတ်တွေဖြစ်နေကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းမှာအမေရိကန်စိုးရိမ်ထိတ်တန့်အရာရှိတွေအများဆုံးခီးထွက်ခဲ့တဲ့နိုင်ငံကိုပြပါဆိုရင်လည်းမြန်မာနိုင်ငံကိုပဲပြရမှာဖြစ်ကြောင်းသူကပြောပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ရင်းနှီးမြှုပ်နှံမှုတွေပြုလုပ်တဲ့နေရာမှာမြန်မာနိုင်ငံကမပြောင်းလဲနိုင်သေးတဲ့ဥပဒေတွေ၊နည်းဥပဒေတွေနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအခက်အခဲတွေဒီထက်မှာအိမ်ချမ်းမြေဈေးနှုန်းကြီးမြင့်တာဟာလဲမြန်မာပြည်သူလူထုကိုကူညီဆောင်ရွက်နိုင်ဖို့နိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေပြုလုပ်ရမှာအတားအဆီးအခက်အခဲတွေဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံကအသွင်ကူးပြောင်းမှုနဲ့တကားဖွံ့မှုဝါဒဟာ1990ပြည့်နှစ်တွေကတရုတ်နိုင်ငံတကားဖွင့်ပြောင်းလဲပြီးအာရကျေနပ်ဆရာအကောင်းဆုံးပြုပြင်ပြောင်းလဲမှုတွေဖြစ်တယ်လို့လည်းသူကမှတ်ချက်ပေးပါတယ်ဒီဆွေးနွေးပွဲမှာ Stemson Center ကအရှိအာရှရေးရာကျွမ်းကျင်သူအမျိုးသမီးပညာရှင်ယွန်ဆန်လည်းတက်ရောက်ခဲ့ပြီးမြန်မာနိုင်ငံကပြောင်းလဲမှုတွေကြောင့်တရုတ်အစိုးရရဲ့ချဉ်းကပ်မှုတွေပြောင်းလဲခဲ့ကြောင်းဆွေးနွေးခဲ့ပါတယ်
I would say at the beginning of this year China is really shifting its attention to how to repair the bilateral relations.
အခုနဲ့စောပိုင်းကစပြီးတရုတ်နိုင်ငံဟာမြန်မာနဲ့ပတ်သက်လို့မအောင်မြင်တဲ့သူ့ရဲ့မူဝါဒတွေကိုသတိမူလာပြီးချဉ်းကပ်မှုအသစ်တွေလှုပ်ဆောင်ခဲ့ကြောင်းတရုတ်ရင်းနှီးမြှုပ်နှံမှုတွေမှာတာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ကြိုးစားလာသလိုဝင်လင်းမြင်သာမှုရှိအောင်ကြိုးစားလာခဲ့ကြောင်း Miss Johnson ကပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့လည်းဒီနှစ်ထဲမှာဖြစ်စေနှစ်နှဲငယ်အတွင်းဖြစ်စေအပြစ်ခတ်ရက်စိမ်းနဲ့ငြိမ်းချမ်းရေးကိုသဘောတူစာချုပ်ချုပ်ကောင်းချုပ်နိုင်ပေမဲ့နိုင်ငံရေးရာဆွေးနွေးတဲ့အာဏာခွဲဝေမှုတွေမှာဘယ်အတိုင်းအတာတိဆောင်ရွက်နိုင်မလဲဆိုတာကတော့အဓိကစိန်ခေါ်ချက်တွေဖြစ်ကြောင်းသူကဆွေးနွေးခဲ့ပါတယ်ခင်ဗျာ